တော်ရရှိမှာခင်ဗျာဒီလောကီလူရွာလူကဘာကြီးတဲ့မှာလမ်းပယ်မမြင်ဆိုတဲ့ဇိုးဇိုးဝဝအခြေအနေမျိုးကိုတွေ့ကြုံရင်ဆိုင်ဖြတ်တန်းရရပါတယ်ငုတ်တုတ်ထိုင်ပြီးဝမ်းနဲ့ကြည်ကွဲနေုံကလွဲလို့ဘာမှမတတ်နိုင်တဲ့အထည်ဖြစ်ရတတ်ပါတယ်ဒီလောက်ထိသောကမီးတွေပူမြိုက်လောင်ကျွမ်းနေတဲ့အခြေအနေမျိုးမှာမျောလင့်ချက်ဆိုတာပျောက်ွယ်နေတတ်ပါတယ်ဒီလိုအခြေအနေမျိုးမှာဘာလုပ်သင့်တယ်လဲဆိုတာကိုဖော်ပြထားတဲ့ဓမ္မရာဇဝင်ပထမဆုံးအခန်းကြီး29နဲ့အခန်းကြီး30တို့ကိုဒီကနေ့သင်သိရသောဓမ္မကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။လောကရန်ကိုအောင်နိုင်သူများအဖို့ဘုရားရှင်ကိုကိုးကွယ်တယ်ဆိုတာအတိတ်ပဲရှိနေပါတယ်။အတိတ်ပဲမရှိဘူးဆိုရင်တော့ဒီလောကကြီးထဲမှာဘုရားဆိုတာကိုဘာကြောင့်များအချိန်ကုန်ခံပြီးကိုးကွယ်နေကြမှာလဲ။ဒါပေမဲ့အတိတ်ပဲရှိလို့ဘုရားရှင်ကိုကိုးကွယ်ရခြင်းဖြစ်တဲ့အကြောင်းဓမ္မရာဇဝင်ပထမဆုံးအခန်းကြီး29နဲ့အခန်းကြီး30တို့ကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်လေ့လာဖော်ပြထားပါတယ
်ဒီကနေ့အစီအစဉ်မှာတော့ဓမ္မရာဇဝင်ပထမစာဆောင်ရဲ့အခန်းကြီး29နဲ့30ကိုတပေါင်းတစ်စီးတည်းလေ့လာသွားမှာဖြစ်ပါတယ်အဓိကအချက်ကတော့ဖိလိပ္ပိလူမျိုးတွေကြားထဲမှာရောက်နေတဲ့ဒါဝိဆိုတဲ့အချက်ပါပဲကျွန်တော်တို့တွေဟာဓမ္မရာဇဝင်ပထမစာဆောင်ရဲ့အခန်းကြီး29မှာကလေးကစိတ်ပိုင်းဆိုင်ရာဒုက္ခတွေဖြစ်စည်းတဲ့အချိန်ရုပ်ပိုင်းဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်ရတဲ့အချိန်မှာလောကရန်ဆင်းရဲခြင်းတည်းရဲ့ဖြည့်စည်းမှုကြောင့်လူသားတွေဟာဖြစ်ချင်ဟာဖြစ်ပါစေတော့ဆိုပြီးတော့အကုန်လုံးကြောင်ကြမ်းဖြစ်ကုန်တတ်တယ်။အဲ့ဒီအထက်မှာလူတွေကလူသားဖြစ်သူဒါဝိဒ်တယောက်ဟာလေဖိလိပ္ပိနယ်မြေအထိထွက်ပြေးခဲ့ပြီ။ဒါဟာဝိညာဉ်ရေးအရာဆုံးရှုံးခြင်းတည်းပဲ။အဲ့ဒီဆုံးရှုံးခြင်းတည်းကိုဒါဝိဒ်တယောက်သက်လျောရခြင်းပဲဆိုတာကိုကျွန်တော်ဖော်ပြခဲ့ပါတယ်။ဓမ္မသဘောအရာတော့နတ်ဖျားမြေမှာဒါဝိဒ်တယောက်စိတ်တွေလေသွားခဲ့ရပြီဆိုတဲ့အချက်ပေါ့ဒါဝိဒ်ကိုယ်တိုင်ကလည်းပဲအဲ့ဒီလိုသူတော့တနေ့ဖြစ်တော့မယ်ဆိုတာကိုရှောလူနဲ့နောက်ဆုံးတစ်ချိန်တွေ့ချိန်မှာအဝေးကနေလှမ်းပြီးပြောတဲ့အချိန်မှာဒီစကားကိုထည့်ပြီးပြောခဲ့သေးတယ်ကြိုတင်ပြီးမြင်ခဲ့သေးတယ်ဆိုတာကိုကျွန်တော်တို့အလေးအနက်တွေ့မြင်ခဲ့ရပါပြီအဲ့ဒါနဲ့ပဲဒါဝိဒ်ဟာဂါသာဆိုတဲ့ဖိလိပ္ပိတို့ရဲ့ဒေသကိုရောက်ရှိပြီးတော့အဲ့ဒီကအာခိတ်မင်းစီမှာခိုလုံခဲ့ရတယ်အခိမင်းကလည်းပဲဒါဝိဒ်ကိုသူတို့မောင်ပိုင်စီးထားတဲ့ဖျားသခင်ကိုတော်တိုင်ယူဒာတို့အတွက်ဆိုပြီးတော့သတ်မှတ်ရဇီကလတ်ဆိုတဲ့မြို့ကိုဒီအခိကသူကပဲသဘောထားကြီးကြီးနဲ့ဒါဝိဒ်ကိုယူစေဆိုပြီးတော့ပြောတဲ့သဘောမျိုးဒါဝိဒ်ကိုအပိုင်စားပေးထားလိုက်တယ်။ဒါဟာနိုင်ငံရေးလူလေလုပ်မှုပေါ့။တနည်းအားဖြင့်အခိဟာဒါဝိဒ်ကိုလူလေလုပ်ပြီးတော့လက်သက်မွေးလိုက်တာပဲဖြစ်ရမယ်ဆိုတာကိုလေကျွန်တော်တို့အလေးနဲ့သဘောပေါက်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုရင်ဣသရေလနဲ့ဖိလိပ္ပိဆိုတာဟာသမိုင်းရဲ့ယန္တူဘယ်တော့မှမတည့်ခဲ့တဲ့ယန္တူအဲ့ဒီတော့ရှောလူကိုကြောက်တဲ့အတွက်အာခိတ်ဟာဒါဝိဒ်ကိုသူ့အိတ်ထဲထည့်ပြီးတော့အကာအကွယ်ပြုဖို့ကြိုးစားနေတာပဲဆိုတာကိုကျွန်တော်မြင်နိုင်ပါတယ်ဒါဝိဒ်ဟာဖိလိပ္ပိမင်းတွေအများအပြားတဲကဂါသတနယ်ကိုစားရသူအာခိတ်နဲ့ပြည်လဲတဲ့အတွက်ကြောင့်မဟာမိတ်ပြုပြီးတော့ဖိလိပ္ပိတွေရှေ့တန်းထွက်တိုက်တဲ့အချိန်အာခိတ်နဲ့လိုက်မလားဆိုတဲ့အချိန်မှာသူဟာမရေမရာနဲ့စောင့်ကြည့်သေးတာပေါ့ဆိုတဲ့သဘောမျိုးဖြစ်ခဲ့ပါတယ်။ဒါပေမဲ့သူ့စိတ်ထဲမှာသူ့ရဲ့လူမျိုးဣသရေလတနည်းအားဖြင့်ရှောလူဥဆောင်နေတဲ့ဣသရေလကိုတိုက်ချင်တဲ့စိတ်ခိုက်ချင်တဲ့စိတ်ရှိမရှိဆိုတာကိုတော့သမာကျမ်းစာကဘယ်နေရာမှာအတိအကျမဖော်ပြခဲ့ပါဘူး။အကယ်၍သာသူဟာဣသရေလတွေကိုပြန်ပြီးတော့တိုက်မယ်ဆိုရင်တော့လေအကြီးအကျယ်မှားပြီ။ကိုယ့်လူမျိုးကိုကိုပြန်တတ်မိတဲ့အပြစ်အသားတွေကလောက်ထွက်တဲ့အပြစ်ဒီအပြစ်ကိုသူဟာရာသက်ပံနောင်တရစွာနဲ့ခံစားရလိမ့်မယ်။တစ်ချိန်တည်းမှာပဲသူကတိုက်မယ်မှားမယ်ဆိုရင်လေမှားနိုင်တာပဲလို့လည်းပြောလို့ရတယ်။ဘာဖြစ်လို့လဲဆိုတော့သူဟာဖျားသခင်နဲ့ဝေးကွာနေပြီလေ။ဝိညာဉ်အဆင့်အတန်းအရန်လျော့သွားခဲ့ပြီမဟုတ်ဘူးလား။အဲ့ဒါဟာအပြစ်သားလူသားတို့ရဲ့တယုံ။ဖျားသခင်နဲ့တခဏဝေးကွာရင်တပွားလုံးပြည့်စည်တတ်တယ်ခိုက်သွားတတ်တယ်ဆိုတာကိုသတိပြုရမယ့်အချက်လို့ကျွန်တော်တို့အလေးအနက်သင်ခန်းစာယူနိုင်ပါတယ်။ဒါပေမဲ့အာခိတ်မင်းနဲ့သာမဟာမိတ်ဖြစ်တဲ့ဒါဝိဒ်ဟာတစ်ချိန်ကဖိလိပ္ပိဒေကိုအယံသတ်ပစ်ထားခဲ့တဲ့ဣသရေလသူရဲကောင်။ဒါကြောင့်မလို့ကြံဖိလိပ္ပိမင်းတွေအများအပြားကဘယ်လို့မှသူ့ကိုလက်ခံမယုံကြည်နိုင်ဘူး။အဲ့ဒီမှာတင်အများကသူ့ကိုမပေါင်းနိုင်ပဲဖြစ်ခဲ့ရတယ်ဆိုတာကိုကျွန်တော်တွေ့ပြီးလားပါလိမ့်မယ်။အဲ့ဒါကိုကလည်းဖျားသခင်ရဲ့ကျေးဇူးတော်လို့ကျွန်တော်တို့အလေးအနက်ခံယူနိုင်ပါတယ်။ဖျားသခင်ကဒါဝိဒ်ကိုအပီးတိုင်မစွန့်ပစ်ခဲ့ဘူး။အဲ့ဒီမောင်မိုက်နဲ့ဆိုင်တဲ့အပြစ်ဒုစရိုက်ကြီးကနေကဲတင်လိုက်တယ်လို့ကျွန်တော်ကအလေးအနက်ဆိုချင်ပါတယ်အခုအဖေးစိတ်အဖြစ်ကြမ်းများကိုလေ့လာကြည့်ကြပါစို့ဒ ဓမ္မရာဇဝင်ပထမစာဆောင်အခန်းကြီး29အငယ်1နဲ့2ဖိလိတိလူတို့သည်ဗိုလ်ကြီးအပေါင်းတို့ကိုအာဖက်မြို့မှစုဝေးစေကြ၏ဣသရေလလူတို့သည်ယေဇရေလမြို့မှရှိသောဆန်းရည်တွင်အနား၌တတ်ချကြ၏ဖိလိတိမင်းတို့သည်လူတရာတတ်တထောင်တတ်အစဉ်အတိုင်းခြိသွွားသဖြင့်ဒါဝိနှင့်သူ၏လူတို့သည်နောက်တတ်၌အာခိတ်မင်းနှင့်အတူလိုက်ကြ၏ကျွန်တော်ပြောခဲ့တဲ့အတိုင်းဒါဝိဟာပရိယေနဲ့ဖြစ်ကောင်းဖြစ်မယ်ကိုယ်တိုင်စိတ်ပါပြီးတော့ဖိလိတိလူမျိုးတွေနဲ့ပေါင်းမလို့လည်းဖြစ်ရှင်ဖြစ်မယ်ဘာပဲပြောပြောဖျားသခင်ကိုသူယုံကြည်ကိုးကွယ်မှုဟာအားပြော့နေတဲ့အချိန်တနည်းအားဖြင့်ဝိညာဉ်စိတ်ကအလွန်နှိမ်ပါနေတဲ့အချိန်မှာဘာမဆိုရင်ကစင်ကလျားဖြစ်နိုင်တာကြီးပဲလို့ကျွန်တော်ခံယူပါတယ်အမားတွေဟာကျေးဇူးတရားကိုမမြင်သူတို့အတွက်ပြုမှုနေကြပဲမဟုတ်ဘူးလားဖျားသခင်နဲ့ဝေးကွာသွားသူတိုင်းဟာဒီအတိုင်းကျွလွန်တတ်တာပဲမဟုတ်ဘူးလားသူဟာအဲ့ဒီဘယ်တော့မှသူနဲ့မတည့်ခဲ့တဲ့ဖိလိတိတပ်တွေနဲ့ယောဂောတောကိုလိုက်ပါလာတဲ့အချိန်အာခိတ်မင်းမှတပါအခြားဖိလိတိမင်းတွေကတော့သူ့ကိုဘယ်လိုမှမယုံခဲ့ဘူးတဲ့ဒါကြောင့်မလို့မယုံနိုင်ကြပါဆိုပြီးတော့ဆက်ပြီးတော့ကြည့်ကြပါအောင်စို့ဓမ္မရာဇဝင်ပထမစာဆောင်အခန်းကြီး29အငယ်3နဲ့4ဖိလိတိမင်းတို့ကလည်းသင်နဲ့လိုက်သောထိုသူတို့သည်အဘယ်သူနည်းဟုမေးလျင်အာခိတ်မင်းကဤသူသည်ဣသရေလရှင်ဘုရင်ရှောလူ၏ကျွန်းဒါဝိဖြစ်သည်မဟုတ်လောကြာမြင့်စွာငါထံမှနေပြီငါထံသို့ရောက်သောနေ့မှစ၍ယနေ့တိုင်အောင်သူ၌အပြစ်တစ်စုံတစ်ခုကိုမျှမတွေ့ဟုဖိလိတိမင်းတို့အားပြောဆိုတော်လေဖိလိတိမင်းတို့သည်စိတ်ဆိုးလျက်ဤသူပြန်ပါစေမင်းနေရာချသောအရတ်သို့တွား၍နေပါစေငါတို့နှင့်အတူစစ်တိုက်မလိုက်စေနှင့်စစ်တိုက်ရာတွင်ငါတို့ရံဘက်၌နေမည်ကိုစိုးရင်စရာရှိ၏သူသည်သူ့သခင်၏စိတ်ကိုပြေစေခြင်းကအဘယ်သို့ပြုနိုင်သနည်းငါတို့လူများ၏အသက်ကိုအပ်၍ပြုနိုင်သည်မဟုတ်လောဒီနေရာမှာဒါဝိဟာသူအမိသဟဲပြုတ်ရတဲ့အရေးအာဝါသတစ်ခုကိုတော့ဘယ်တော့မှသစ္စာမဖောက်တတ်ဘူးဆိုတာကိုမြင်လာရပါတယ်။ဟိုအရင်တုန်းကလည်းသူဟာခါနန်သားတခြားလူမျိုးစုတွေကိုထွက်ထွက်ပြီးစစ်တိုက်တာလူရက်တာရှိတယ်။ဒါပေမဲ့အဲ့ဒီထဲမှာအာခိတ်အုပ်စုလူမျိုးတွေအရှင်းမပါဘဲနဲ့အာခိတ်မသိအောင်လုပ်ခဲ့တာသာဖြစ်ပါတယ်။ရှောလူမင်းအပေါ်မှာလည်းဒီလိုပဲလေ။ဘုရားသခင်ရဲ့မျက်နာတော်ကိုထောက်ထားပြီးတော့ဘုရားသခင်ရဲ့အလိုတော်ကိုပို့ပြီးတော့ဦးစားပေးတတ်တယ်ဆိုတဲ့အချက်ဒီဒါဝိရဲ့သမိုင်းမှာရှင်းရှင်းကြီးတွေ့ကြရတယ်။အခုဒီနေရာမှာကွက်ခနဲ့ထပ်ပြီးပေါ်လာပြန်ပါတယ်။ဗမာစကားမှာတလုတ်စားဘူးသူ့ကျေးဇူးတဲ့။ဒီသဘောတရားကိုဒါဝိနားလဲပါတယ်။ဘာပဲပြောပြောအာခိတ်ကသာဒါဝိရဲ့သစ္စာကိုယုံတာ။ကြံတဲ့မင်းနေရအရှင်းမယုံရဘူး။တော်ကြသူ့လူငါ့ဘက်သားလှုပ်ပြီးတော့ရှောလူနဲ့ပေါင်းသွားရင်ဘယ်နဲ့လှုပ်မလဲ။ဒီကောင်ကအလွန်တတ်တိကောင်းတဲ့ကောင်။ဂေါလိယလူကောင်ကြီးမျိုးတောင်တယောက်တည်းသတ်လာတဲ့ကောင်။တော်ကြတို့နောက်ကျောင်းကနေဓာတ်နဲ့ဝင်ထိုးမှအခက်ပဲ။သူ့ကိုသူ့နေရပြန်ပို့လိုက်တဲ့။အဲ့ဒါနဲ့ဖိလိတိတွေအခုလိုစီစဉ်တဲ့အတိုင်းဒါဝိဟာနောက်ကျောင်းကိုပြန်ခဲ့ရတယ်။ဖိလိတိတွေကိုလည်းအပြစ်ဆိုလို့မရဘူး။ဒါဟာသဘာဝကျတယ်။စိတ်ပူမယ်ဆိုလေအလွန်စိတ်ပူတတ်တဲ့အချက်ပါပဲ။အငယ်9နဲ့6ရှောလူအထောင်တောင်ဒါဝိအသောသောသက်လီစွာတကားဟုအလှဲ့လှဲ့ကလျက်တည်ခြင်းဆိုကြသောအခါဤဒါဝိကိုရည်ဆောင်၍တည်ခြင်းဆိုကြသည်မဟုတ်လောဟုအပြစ်တင်ကြသောကြောင့်အာခိတ်မင်းကြီးသည်ဒါဝိကိုခေါ်၍အကယ်စင်စစ်ထာဝရဘုရားအသက်ရှင်တော်မူသည့်အတိုင်းသင်သည်ဖြောက်မတ်စွာပြုပြီ။ငါနှင့်အတူတက်မှုတက်ရေး၌သင်သွာလာပြုမှုခြင်းကိုငါအားရပြီ။သင်သည်ငါထံသို့ရောက်သောနေ့မှစ၍ယနေ့တိုင်အောင်သင်၌အပြစ်ကိုမတွေ့။သို့တော်လည်းဖိလိတိမင်းတို့သည်သင်ကိုအလိုမရှိကြ။ဒါဝိဒ်ကြောင့်ဖိလိတိအချင်းချင်းစိတ်ဝန်းကွဲနိုင်တာဟာပေါ်လင်းထင်ရှားလာပါတယ်။ဒါဝိဒ်ကိုလက်ဆောင်ဖို့အာခိတ်ကအခုမြစ်တာရက်ခံလိုက်ပါတယ်။ဒါဟာအလုံးအတွေ့အကောင်းဆုံးပဲလို့ကျွန်တော်ရှင်းရှင်းကြီးမြင်နိုင်ပါတယ်။အထူးသဖြင့်အနာဂတ်မှာအမျိုးအချင်းချင်းတောင်သတ်တယ်ဆိုတဲ့အဖြစ်ဆိုးကြီးမျိုးကနေနောင်တရပြီးတော့ဝန်းနေပက်လက်ဖြစ်ပြီးမကြံရည်ရလေအောင်ဖျားသခင်ဒါဝိတ်ကိုကျေးဇူးပြုတ်လိုက်ခြင်းပဲလို့ကျွန်တော်ကတော့အလေးအနက်မြင်မိပါတယ်အငယ်ရှစ်ဒါဝိတ်ကကျွန်တော်သည်ကျွန်တော်သခင်ရှင်ဘုရင်ဤရန်သူတို့ကိုစစ်တိုက်မသွားစေခြင်းဟာအဘယ်သို့ပြုတ်ပြီးသနည်းကိုတော်ထံမှနေသမျှကာလပတ်လုံးယနေ့တိုင်အောင်အဘယ်အဖြစ်ကိုတွေ့တော်မူသနည်းဟုအာခိတ်မင်းအားမေးလျှောက်တော်ပြောခဲ့တဲ့အတိုင်းပါပဲနော်ကလိန်ကကြစ်ပြောလဲမကောင်းဘူးတကယ်စိတ်แท้ရှိတဲ့အတိုင်းပြောလည်းမကောင်းဘူး။ဘယ်ဘက်ကမှမကောင်းတဲ့အခြေအနေမှာဒါဝိရောက်ခဲ့ပါတယ်။သူဣသရေလတွေတုံးလုံးပက်လက်အိတ်နေတဲ့အခြေအနေကတယောက်ယောက်ကိုသတ်ခဲ့တာများကြားဘူးလို့လား။တယောက်မှမသတ်ခဲ့ပါဘူးမကြားဘူးပါဘူး။ရှောလူဆိုတဲ့သူ့ရဲ့အေယာမဆူးညောင်းခလုတ်ကြီးကသူ့လက်ထဲရှိတာသူ့ဓာတ်နဲ့ခုတ်ခဲ့သလားပိုင်းခဲ့သလားမလုတ်ခဲ့ရှာပါဘူး။ဟိုကသာသူ့ကိုလှမ်းတဲ့အခြေအနေထိုးတာ။အခုတော့အဲ့ဒီလောက်သစ္စာရှိတဲ့ဒါဝိရောင်ဝါးဝါးလုတ်တယ်လို့ဖြစ်နေပြီ။ဒါဟာဖျားသခင်နဲ့ဝေးတဲ့လူသားတွေရဲ့သရုပ်ပါပဲဒီလိုပြောလို့မူလကယုံကြည်ခြင်းနဲ့ယက်တီကဲသူတယောက်ခြေလှမ်းမှားခဲ့တဲ့အချိန်ဖျားသခင်ရဲ့သာဝရကျေးဇူးတော်ကို လက်လွတ်ပွားတယ်လို့တော့မဆိုလိုဘူးနော်မဟုတ်ဘူးနော်အသက်တာဟာကမောက်ကမတွေရှောက်ပြီးတော့ဖြစ်ကုန်တတ်တယ်ဆိုတာကိုပြောတာအစရှိအနောင်နောင်ဆိုတဲ့မိုက်မှားတတ်တဲ့အပြစ်သားတို့ရဲ့သရုပ်ပဲလို့ကျွန်တော်ဆိုချင်တယ်အဲ့ဒီအပြစ်သားလူသားဇာတိပဂတိလူသားဖျားသခင်ကိုကြောက်ခိုင်းမိတာနဲ့အကုန်လုံးဒုက္ခတွေတန်းစီပြီးရောက်တော့တာပဲအခုဒါဝိတ်အဲ့ဒီအတိုင်းပဲခြေလှမ်းတွေပြက်ခဲ့ရရှာတယ်ဒါမဲ့ဖျားသခင်ကသူ့ကိုအဲ့ဒီလိုအေယာမအမဲဇက်ကြီးတွေနဲ့ပီပီကလေးလွတ်မြောက်အောင်ဆွဲထုတ်ပေးလိုက်ပါတယ်။ဘာကြောင့်လဲဆိုတော့သူဟာအခြေခံမှာကနာမတော်ကိုအစင်ဆွဲကင်ထားတဲ့လူတော်လူကောင်းမဟုတ်လို့ပါပဲ။အငယ်30နဲ့17တို့ဖြစ်၍သင်နှင့်လိုက်လာသောသင်သခင်ဤကျွန်းတို့နှင့်အတူနန်းနဲ့စောစောထား၍မိုးလင်းသောအခါပြန်သွားတော်ဟုဒါဝိဆိုသည့်အတိုင်းဒါဝိနှင့်သူ၏လူတို့သည်နန်းနဲ့စောစောထား၍ဖိလိတိပြည်သို့ပြန်သွားကြ၏ဖိလိတိလူတို့သည်လည်းယေဇရေလမြို့သို့ခြေသွားကြ၏ဒါနဲ့ပဲဒါဝိဒ်တို့အဖွဲ့ဇိကလက်ကိုပြန်သွားကြရတယ်ဇိကလက်ကိုသူတို့ရောက်တဲ့အချိန်မြင်တွေ့ရတဲ့ပုံစံကိုတော့အခုယင်ထုမနာတွေ့ရတော့မယ်အခန်းကြီး30အငယ်1မှ3 3ရက်လွန်၍ဒါဝိဒ်နှင့်သူ၏လူတို့သည်ဇိကလက်မြို့သို့ရောက်သောအခါအာမလက်လူတို့သည်တောင်ပြည်နှင့်ဇိကလက်မြို့သို့တိုက်သဖြင့်ဇိကလက်မြို့ကိုလုကြံ၍မီးရှို့နှင်ကြပြီမြို့၌ရှိသောမိမအကြီးအငယ်တယောက်ကိုမျှမသတ်ရှိသမျှတို့ကိုသိမ့်သွာနှင်ကြပြီတို့ဖြစ်၍ဒါဝိနှင့်သူ၏လူများတို့သည်မြို့သို့ရောက်သောအခါမြို့ကိုမိရှို့၍မယားသားသမီးကိုသိမ့်သွာကြောင်းကိုတွေ့သဖြင့်ဖိလိကြီးလူတွေနဲ့လိုက်သွားပြီးပြန်လာပြန်တော်လဲဝန်းသာစရာမဟုတ်ခဲ့ရှာဘူးဘလောက်အစဉ်ပြေတယ်ပျော့ပျော့အမွေခံရမည်မဟုတ်တော့စိတ်ညစ်ရတာတွေဟာအမျိုးမျိုးရှိလိမ့်မယ်ဖျားသခင်ရဲ့ကျေးဇူးတော်အရေးမှမဟုတ်ရင်ဒီအတိုင်းနဲ့ကောင်းကိုက်ဆိုင်ချပြီးပြန်လာလို့မိသားစုနဲ့ပျော့ပျော့ပါပါဆုံရမလားမှတ်တယ်ဇိကလဟာပြာကျနေပြီလေမိမနဲ့ကလေးတွေလည်းမရှိတော့ဘူးရှေးခေတ်စစ်ပွဲတွေထုံးစံအတိုင်းသတ်ပြစ်ချဖို့များတယ်ဆိုပြီးတော့သူတို့ချက်ချင်းတွေးမိကြဟန်တူတယ်အငယ်၄နဲ့၅ငိုတန်ကိုလွှင့်၍အာကုန်တီတိုင်အောင်ငိုကြွေးကြ၏ဒါဝိတ်မယားနှစ်ယောက်ရေစရေလမြို့သူအဟိနောင်နှင့်နာဗလမယားကရမေလမြို့သူအဘိဒဲလာတို့လည်းပါသွားကြပြီမသက်တော့မသက်ဘူးခေါ်သွားတယ်ဆိုပါကလားအိမ်တော်ကြီးဇရာရှုပ်မှုတွေကြားမှာပထမမယားမိခါလာနဲ့ကြတော့ရောက်ခမလျှောလူကသူများနဲ့ပေးစားပြလို့ကွဲခဲ့ရပြီအဲ့ဒီမှာလည်းမုတ်ဆိုးမအပိဂဲလာနဲ့တွေ့ပြီးယူတယ်ပြီးတော့အဟိနောင်ဆိုတာကိုလည်းထပ်ပြီးယူခဲ့ပြန်တယ်အဲ့ဒီအထဲကအပိဂဲလာဆိုတာဟာရှုပ်တဲ့ဇရာတွေထဲမှာဘုရားသခင်ကောင်းကြီးပေးလိုက်တဲ့မိမပါပဲဒါကတော့ကျွန်တော်ရဲ့ကိုပိုင်အမြင်ကိုတင်ပြရခြင်းဖြစ်ပါတယ်ဟုတ်ပါတယ်ဘုရားသခင်ဟာအိမ်တောင်တွေဒလဟောပြူတာကိုမကြိုက်မနှစ်သက်ပါဘူးတယောက်တည်းကိုပဲအတီးပြူသောဘုရားသခင်ဖြစ်ပါတယ်အဲ့ဒီတယောက်ဟာအပိဂဲလာပဲလို့ကျွန်တော်ကတော့အလေးအနက်ခံယူပါတယ်ဒီအကြောင်းကိုလည်းမိတ်ဆွေတို့ရှေ့မှာတွေ့လာအောင်မှာပါဒီလိုဒုက္ခတွေအမျိုးမျိုးရင်ဆိုင်နေရတဲ့ဒါဝိတ်အဖိုးအဲ့ဒီအချိန်ကာလဟာအလွန်ခါသီးယွန်ရှာပွဲအချိန်ကာလပဲလို့ကျွန်တော်ဆိုချင်ပါတယ်အငယ်6ဒါဝိတ်သည်အလွန်စိတ်ညိုညင်ဆင်းရဲ၏လူများတို့သည်မိမိတို့သားသမီးများကြောင့်စိတ်ညှိုးငယ်သဖြင့်ဒါဝိတ်ကိုကြောက်ခဲနှင့်ပြစ်မိဟုဆိုကြ၏ဒါဝိတ်မူကားမိမိဖျားသခင်ထာဝရဖျားကိုကိုးစားလျက်နေ၍ဒါဝိတ်ဘလောက်စိတ်ဆင်းရဲနေရတာကိုဒီကျမ်းဟာပြပြပြမြင်ကြီးပြောလိုက်ပါတယ်အဲ့ဒီအချိန်မှာသူ့နောက်လိုက်တွေဟာလေတစ်သက်လုံးသူ့ကိုအလွန်ချစ်ခဲ့ကြတာသစ္စာစောင့်ခဲ့ကြတာကိုကြားနေရကနေပြီးတော့မိသားစုအရေးအတွက်စိတ်ဆင်းရဲလွန်းလို့ကြောက်ခဲနေတောင်မှဝိုင်းပြီးပြစ်မယ်ဆိုပြီးတော့ဒါဝိတ်အပေါ်မှာအမုန်းပွာလာကြတယ်ဆိုတာတွေ့ရပြီဒါရီဟာဒါဝိတ်တယောက်ဘုရားသခင်ဘက်မှာအားလျော့နေတာကိုဘုရားသခင်ဟာအပြစ်ပေးခြင်းပြစ်ပေးခြင်းလို့လေကျွန်တော်တို့ဆိုနိုင်ပါလိမ့်မယ်အခုပေါ်ပြခဲ့တဲ့ကျမ်းထဲမှာလူများတို့သည်မိမိတို့သားသမီးများကြောင့်စိတ်ညှိုးငယ်သဖြင့်ဆိုတာကိုတွေ့ရတော့မိမတွေမပါဝင်တာကိုတွေ့ရပါတယ်မိမတွေကိုတော့အကုန်လုံးသတ်ပစ်လိုက်ပြီးဆိုပြီးတော့သူတို့ရဲ့အတွေးတွေဟာတွေးမြန်နေကြသလားလို့ဒီအပိုင်းအရာကျွန်တော်ဆင်ခြင်မိပါတယ်ဒီလောက်အထိစိတ်တက်တီကြောက်ကြီးရဲ့ဖြစ်ရခြင်းတွေထဲမှာပေါ်ထွက်လာတာကတော့ဒါဝိတ်ရဲ့ယုံကြည်ခြင်းစိတ်သဘောပါပဲဒါဝိတ်မူကားမိမိဖျားသခင်ထာဝရဖျားကိုကိုးစားလျက်နေ၍ဆိုပါကလားတလုံးချင်းပြည်ပြင်းအောင်ချက်တွင်လိုက်ရင်တော့ဒါဝိတ်သည်ဖျားသခင်၌ခိုလုံ၍ခွန်အားယူလျက်ရှိ၏ဆိုတဲ့အချက်ပါပဲလူဘဝမှာအခုလိုပဲလမ်းပယ်မမြင်ဆိုတဲ့အချိန်တွေကိုဖြတ်သန်းရတတ်ပါတယ်ဆုံရှုံချင်းတွေတဲကမှချစ်သောသူတို့နဲ့ဆုံရှုံရတာ ड़ी မျောလင်းချက်ဆုံရှုံရတာ ड़ी ပြိုလဲရတာ ड़ी စသဖြင့်ပေါ့ကျွန်တော်တို့ငုတ်တုတ်ထိုင်ပြီးတော့ခန်းစားယုံကလွဲလို့ဘာမှမတတ်နိုင်တဲ့အထိဝန်းနဲ့ကြေကွဲစရာတွေပဲလို့ကျွန်တော်ဆိုချင်ပါတယ်အဲ့ဒီလောက်အထိတောကဖီစည်းတဲ့အခြေအနေမျိုးမှာမျောလင့်ကျက်မဲ့တဲ့အခြေမျိုးမှာဘာလို့တင့်တယ်လဲအခုဒါဝိတ်ပြတ်တဲ့လမ်းစဉ်ဟာ အကောင်းဆုံးပါပဲဟုတ်တယ်ဖျားသခင်၌ခိုလုံ၍ခွန်အားကိုယူရန်မှတပါအခြားမရှိပါဘူးအဲ့ဒီအချိန်မှာစိတ်ဟာယူယူနောက်နောက်မို့လို့ခိုလုံဖို့ခွန်အားယူဖို့ဆိုတာဟာလွယ်တော့မလွယ်လှပါဘူးဒါပေမဲ့ပြင်းထန်တဲ့ဒုက္ခအတွေ့ပြင်းထန်တဲ့ဆုတောင်းခြင်းတော့ပြုတ်ကိုပြုတ်ရမှာပေါ့အလေးနဲ့ယင်ဖွင့်ပြီးတော့ကြည့်ရမှာပေါ့ကိုဟာဘာမှမဟုတ်တော့တဲ့အပြစ်သားလေဖျားသခင်ပြုတ်သမျှနှုတ်ရတော့မယ့်အခြေအနေဆိုတာကိုအကျွင့်မဲ့နားလေတဲ့သဘောနဲ့တကယ်နှိမ့်ချတဲ့စိတ်နဲ့ကျေးဇူးတော်ကိုရှာဖွေကြည့်ကြပါငြိမ်သက်ခြင်းကိုအသနာခံကြည့်ကြပါအပြည့်ရကိုရပါလိမ့်မယ်ဒါကြောင့်မို့လဲလောကရန်ကိုအောင်နိုင်သူများအဖို့ဖျားသခင်ကိုကိုးကွယ်တယ်ဆိုတာဟာအတိတ်ပဲရှိနေတာပါပဲနှုတ်မို့ဆိုရင်တော့ဖျားသခင်ကိုဘာကြောင့်အချိန်ကုန်ခံပြီးတော့ကိုးကွယ်နေကြမှာပါလေသေမထူးနေမထူးဆိုတဲ့အတိုင်းပဲနေလိုက်ရုံပဲမဟုတ်ဘူးလားအခန်းကြီး30အငယ်9သင်တိုင်းတော်ကိုငါထဲသို့ဆောင်ခဲ့ပါလောဟုအဟိမလဲဤသားအပြာသားကိုဖွင့်ဆိုခြင်းအပြာသားသည်သင်တိုင်းတော်ကိုဒါဝိဒ်ထံသို့ဆောင်ခဲ့လေ၏အဲ့ဒီသင်တိုင်းတော်ဆိုတာဟာယေဘုရောဟိတ်မင်းကြီးရဲ့ခြုံတယ်ပါပဲအဲ့ဒီခြုံတယ်သင်တိုင်းဟာဖျားသခင်ကိုဆုတောင်းခြင်းကိုဖော်ပြတဲ့အစဉ်တစားရိုးရိုးယေဘုရောဟိတ်ဝိယုံအပေါ်ကမှတစ်ထပ်ပို့ပြီးတော့ခြုံရတဲ့သင်တိုင်းတော်ပါထွတ်မြောက်ရာကျမ်းနဲ့ဝတ်ပြုရာကျမ်းတွေမှာတွေ့ကြရတဲ့အတိုင်းဆိုရင်ပခုံးနှစ်ဖက်မှာတစ်ဖက်တစ်ချက်မှာဣသရေလလူမျိုး6မျိုးကိုကိုစားပြုတဲ့ကြောက်လုံးနှလုံးတင်ထားရတယ်ဆိုပြီးကျွန်တော်တို့တွေ့ရပါတယ်။ရှေးကာလယေဘုရောဟိတ်မင်းကြီးကဣသရေလလူမျိုးတော်ကိုပခုံးတော်ပေါ်မှာတင်ပြီးတော့အသင့်ရှင်းဆုံးပလင်တော်နားမှာချင့်ကပ်ကိုးကွယ်ဝတ်ပြုပေးရတယ်ဆိုတာအထိပ္ပယ်ရှိပါတယ်။ယေဘုရောဟိတ်မင်းတို့ရဲ့အချုပ်အခြာဖြစ်သူကယ်တင်ရှင်ဟာကျွန်တော်တို့အားလုံးကိုချီးဆောင်ပြီးတော့ကိုယ်တိုင်ကျွန်တော်တို့အတွက်ကယ်တင်ရှင်စုကိုအသနာခံပေးတယ်။ပြီးတော့ရစ်ကောင်နဲ့ပူဇော်တယ်လို့အသက်တော်ကိုကားတိုင်းမှာစွန့်လို့ပူဇော်ပေးခဲ့တယ်ဆိုတဲ့အဓိပ္ပာယ်ပါပဲခရစ်တော်ရဲ့ပုံပြင်ဥပမာတော်မှာသိုးရင်းကြီးဖြစ်တဲ့ကယ်တင်ရှင်ဟာပျောက်သောသိုးကလေးကိုပြန်တွေ့ရင်ဒီလိုပဲချီပိုးပြီးမှကယ်ဆယ်လာတယ်ဆိုတာဟာဒီကယ်တင်ခြင်းသရုပ်ကိုလူသားတို့နားလည်အောင်ဥပမာဆောင်ခဲ့ခြင်းပဲဖြစ်ပါတယ်ဟေပြဲဩဝါဒစာအခန်းကြီး9အငယ်25မှာအခုလိုဆိုပါတယ်ထို့ကြောင့်အကျဉ်သူတို့သည်ယေရှုအားဖြင့်ဘုရားသခင်အထံတော်သို့ချဉ်းကပ်ကြ၏သောသူတို့၏အမှုကိုကိုတော်သည်စောင့်လျက်ကာလအစဉ်အသက်ရှင်သောကြောင့်သူတို့ကိုအစဉ်ကယ်တင်ခြင်းကတတ်နိုင်တော်မူ၏။ဘလောက်ကောင်းမွန်ပြီးတော့မြင့်မြတ်လှတဲ့ကျေးဇူးတော်ရဲ့သဘောတရားလေ။ကာလအစဉ်လို့ပါတယ်နော်။တပွဲတော့မဟုတ်ဘူး။ဂယောင်ကရန်လည်းအရှင်မဟုတ်ပါဘူး။အေးဒီကျေးဇူးတော်ကိုခံယူသူကလေယေရှုအားဖြင့်အထံတော်သို့ချဉ်ကပ်ဖို့ဆိုတဲ့တာဝန်ကိုကျေပွန်ဖို့အထူးလိုအပ်ပါတယ်။အငယ်ရှိဒါဝိဒ်ကလည်းအကျွန်ုပ်သည်ထိုအလုံးအရင်းကိုလိုက်ရပါမည်လောလိုက်လျင်မှီနိုင်ပါမည်လောဟုထာဝရဘုရားကိုမေးလျှောက်တော်လိုက်လောဆက်ဆက်မှီ၍အလုံးစုံတို့ကိုရပြန်မည်ဟုမိန့်တော်မူသည့်အတိုင်းအခုသင်တိုင်းတော်ကိုဒါဝိဒ်ဟာယူဆောင်ပြီးတော့အလိုတော်ကိုရှာဖွေခြင်းဖြစ်ပါတယ်သူ့ရင်ထဲမှာတော့ရှင်းရှင်းပြောရရင်ပြောင်းဆန်နေမှာပေါ့ဒါပေမဲ့ဘုရားသခင်ကိုကိုးစားရမှာကတော့အကျွင့်မဲ့ဖြစ်လိမ့်မယ်ဒါကိုကျွန်တော်အကျယ်ချဲ့စရာလိုမယ်မထင်ပါဘူးသာလံတီချင်းတွေကိုသာဖတ်ကြည့်ကြပါဒုက္ခကာလအတွင်းမှာဒါဝိဒ်ဟာသူခံစားခဲ့ရတဲ့ကျေးဇူးတော်များကိုဘလောက်အထိချီးမွမ်းနိုင်ခဲ့တဲ့ပုံကိုလဲဆိုတာကိုလက်တွေ့ကျွန်တော်တို့နားလည်ကြရပါလိမ့်မယ်အခုအချိန်မှာတော့ဘုရားသခင်ကလိုက်လို့ဆက်ဆက်မိမိလူယူသွားတဲ့ဇနီးသားသမီးတွေကိုလည်းပစ္စည်းတွေကိုလည်းအကုန်လုံးပြန်ကိုရရစေမိတဲ့နတ်ဝင်တဲ့ရဲ့စကားမဟုတ်ဘူးနော်ဘုရားသခင်ထံမှာဘုရားသခင်ကိုကြောက်ရွံ့ရိုသေသူကအသနာခံခြင်းဘုရားသခင်သူ့ရင်ထဲမှာပေါ်ထွန်းစေတဲ့ဗျာဒိစကားတွေအငယ်6နဲ့6ဒါဝိဒ်နှင့်သူ၌ပါသောလူ600တို့သည်တွား၍ဘေးသောချောင်းသို့ရောက်သောအခါအချို့တို့သည်ထိုချောင်းသားမှနေရကြ၏ဒါဝိဒ်နှင့်လူ400တို့သည်လိုက်ကြ၏200တို့သည်မော၍ဘေးသောချောင်းကိုမကူးနိုင်သောကြောင့်နေရကြ၏အလွန်ပင်ပန်းနေရှာတယ်တချို့ဆိုရင်ဆက်ပြီးတော့တောင်းမမီနိုင်မချီနိုင်လောက်တဲ့အထိအမောဆို့ပြီးတော့အဲ့ဒီဘေးသောဆိုတဲ့ချောင်းလေးနားမှာကြံရစ်ခဲ့တယ်ဒါပေမဲ့ကိစ္စမရှိဘူးဖျားသခင်ရှိတယ်တရီတော်ရှိတယ်အစွန်းကုန်သူတို့အပင်ပန်းခံပြီးတော့ရန်သူကိုလိုက်ရှာခဲ့ကြတယ်ဓမ္မရာဇဝင်ပထမစာဆောင်အခန်းကြီး30အငယ်7လွင်ပြင်၌အဲဂုတ်ထုလူတယောက်ကိုတွေ့၍ဒါဝိဒ်ထံသို့ဆောင်ခဲ့သဖြင့်မုန့်ကိုပေး၍ထိုသူသည်စားရေကိုလည်းတောက်စီကြ၏အဲ့ဒီရန်သူတို့စီကိုချီအားလမ်းမှာလူတယောက်နဲ့တွေ့တယ်အဲ့ဒီလူဟာလည်းမောပန်းနေတယ်ငတ်နေတယ်ဒါနဲ့သူ့ကိုဒါဝိဒ်ဟာအစာကျွေးတဲ့ရေတိုက်တယ်အဲ့ဒီလူကတော့အဲဂုတ်ထုတဲ့နောက်ဆက်ပြီးဖတ်လို့ရှိရင်တွေ့ရမှာတော့လူကလေးတဲ့ဒီတော့အသက်ခန့်နေနေနေမှာပေါ့သူ့ခမရမှာ3ရက်လောက်ငတ်ပြတ်နေခဲ့တယ်လို့ပြောပြတယ်အငယ်73မှ95 ဒါဝိဒ်ကလည်းသင်သည်အဘယ်သူနှင့်ဆိုင်သနည်းအဘယ်အရက်ကလာသနည်းဟုမေးလျင်ကျွန်တော်သည်အာမလဲလူထံ၌ကျွန်ခံရသောအဲဂုတ်ထုလူကလေးဖြစ်ပါ၏သုံးရက်အထက်ကအနာရောက်သောကြောင့်သခင်သည်ပြစ်ထားပါ၏ခေရတိပြည်တောင်ပိုင်းယူဒပြည်နှင့်ကာလက်ပြည်တောင်ပိုင်းတို့ကိုတိုက်၍ဇီးကလတ်မြို့ကိုမိရှို့ပါပြီဟုပြောဆို၏ဒါဝိဒ်ကလည်းထိုအလုံးရင်းရှိရသောနန်းပြနိုင်သလောဟုမေးလျင်သူကကိုတော်သည်ကျွန်တော်ကိုမသတ်သခင်လက်ကိုမအပ်မီအကြောင်းဖျားသခင်ကိုတိုင်ကြည့်၍ကြိမ်ဆိုပါတော့တို့ပြုလျင်ထိုအလုံးရင်းရှိရသောနန်းပြပါမည်ဟုဆိုသည့်အတိုင်းဒါဝိဒ်သည်ကြိမ်ဆိုခြင်းကိုပြုလေ၏ဒါလည်းဖျားသခင်ရဲ့နန်းပြခြင်းမှန်မထင်ရှားဘူးလားဒုက္ခရောက်နေတဲ့လူတစ်ယောက်စီမှာဒီကောင်းကြီးမင်္ဂလာဆိုတဲ့သတင်းစကားကိုထည့်ပေးထားတယ်ဒီကောင်းကြီးမင်္ဂလာသတင်းစကားကိုဖျားသခင်နှစ်သက်တော်မူတဲ့မေတ္တာတရားကုညီမဆခြင်းတို့အပြင်ဖော်ထုတ်ပြီးတော့ရယူစေတယ်ဒီလူကလေးပြောတဲ့စကားမှာမှတ်ရန်အချက်ကတော့သူ့ရဲ့အာမလဲလူမျိုးသခင်ရဲ့လက်ထဲကိုတော့ပြန်မအပ်ပါနဲ့ဆိုတဲ့အချက်ပဲဒါဝိဒ်ကဗဲနီနဲ့မှဒီအာမလဲစီကိုဒီလူငယ်ကိုပြန်မဖို့နိုင်မှသိကြပါလေ။ဘာဖြစ်လို့လဲဆိုတော့သူဟာအလွန်သွေးစားပြီးတော့ရက်ဆက်ကြမ်းကြုတ်တဲ့ရှင်ဘရင်ရဲ့လက်အောက်ကနေထွက်ပြေးနေရတဲ့အဲဂုတ်ထုလူငယ်ကလေးဖြစ်ပါလေ။ဘယ်နည်းနဲ့မဆိုဒါဝိဒ်မှာစာနာစိတ်ရှိခဲ့မှအသေးချပါပဲ။ဓမ္မရာဆိုရင်ပထမစာဆောင်အခန်းကြီး30အငယ်16လူကလေးလမ်းပြ၍ဒါဝိဒ်ရောက်သောအခါထိုလူများတို့သည်ဖိလိတိပြည်နှင့်ယူဒပြည်တဲကသိမ်းယူသောဥစ္စာပစ္စည်းများအပေါင်းတို့ကြောင့်စားပောက်လျက်ကခုံလျက်ဒီတပြင်းလုံးအနှံ့အပြားရှိကြ၏အဲ့ဒါဟာလေဘုရားသခင်ရဲ့ပြင်ဆင်ခြင်းပဲဒါဝိဒ်တို့ကိုဂျင်းတို့အာမလက်တီခုခံလို့မရနိုင်အောင်အဲ့ဒီလူမျိုးဟာစားတော့ပြီးနေပေးကြရတယ်ကခုံပျော်ရွှင်ပြီးတော့နေပေးကြရတယ်မူယူနေမှာပေါ့ပြီးတော့လူစုလူဝေးဟာလေတစုတည်းမဟုတ်ဘူးတဲ့အနေကျဲ့ပြီးပေးကြရပြန်တယ်ဒါတွေဟာဘုရားသခင်ရဲ့ပြင်ဆင်ခြင်းပြီးတော့ဒီရန်သူတွေအငိုက်မိအောင်ပြက်ပြက်ပြက်နီးနဲ့ဒါဝိဒ်တို့ဝင်ပြီးတော့တိုက်ယုံမယ်အငယ်18နဲ့18ဒါဝိဒ်သည်ညဦးမှစ၍နက်ဖြန်ညဦးတိုင်အောင်သူတို့ကိုလှုပ်ကြံသဖြင့်ကလအုပ်ကိုစီး၍ပြေသောလူလင်400မှတပါလူတယောက်မြတ်မလို့အာမလဲလူတို့သည်သိမ့်သွားသမျှတို့ကိုဒါဝိဒ်သည်ရပြန်၍မိမိမယားနှစ်ယောက်ကိုလည်းကယ်နှုတ်လေ၏နေနေနေတိုက်ပွဲကြီးမဟုတ်ဘူးနော်24နာရီကြီးတိုက်ယူရတယ်ခရီးပန်းနေတဲ့ဣတရီလာစစ်သား400အာမလဲလူမျိုးဆိုတာထောင်ချီနေမှာပေါ့ထွက်ပြေးတာကက400ရှိနေတယ်လေပြီးတော့ထောင်ကနန်းနဲ့ပဲနေနိုင်မှာမလို့အဲ့ဒါကိုအပြတ်ချေမုန်းနိုင်ပြီးတော့မိသားစုတွေအာမလဲတွေတခြားကလူလာတဲ့နွားတွေသိုးတွေကိုပါရတယ်ဆိုလို့ဒါဝိတ်အဖို့ကြီးပွားသွားပြီလို့တောင်ပြောလို့ရတယ်ဒါဝိတ်ပိုင်လက်ရပစ္စည်းများအဖြစ်တချို့ကိုသိမ်းယူနိုင်ပြီးတော့ဒါဝိတ်ဟာငကိုရတဲ့တောင်မှအခြေအနေပြည့်စုံလုံလောက်သွားမယ်ဆိုတာရှင်းရှင်းကြီးမြင်နိုင်ပါတယ်ဓမ္မရာဆိုရင်ပထမစာဆောင်အခန်းကြီး30အငယ်22မှ25ဒါဝိဒ်နှင့်လိုက်သွားသောလူတို့တွင်အရမလူဆိုးများတို့ကဤသူတို့သည်ငါတို့နှင့်မလိုက်သောကြောင့်ငါတို့ရသောဥစ္စာတို့တွင်သူတို့သားမယားမှတပါအခြားသောဥစ္စာကိုသူတို့အားမပေးရကိုယ်သားမယားကိုယူ၍ထွက်သွားကြစေဟုဆို၏ဒါဝိဒ်ကလည်းငါညီအကိုတို့ငါတို့ကိုစောင့်မ၍ငါတို့ကိုတိုက်လာသောအလုံးရင်းကိုငါတို့လက်သို့အပ်တော်မူသောအခါထာဝရဘုရားပေးသနာတော်မူသောဥစ္စာကိုထိုတို့မပြုရထိုအမှု၌သင်တို့စကားကိုအဘယ်သူနားထောင်လိမ့်မည်နည်းစစ်တိုက်သွားသောသူရသည့်အတိုင်းဥစ္စာကိုစောင့်လျက်နေရသောသူရပါစေနှစ်ပါးစလုံးတို့သည်အညီအမျှခံစေဟုစီရင်၏ထိုနေ့မှစ၍ယနေ့တိုင်အောင်ဣတရေလအမျိုး၌ထိုတို့သောထုံးစံဖြစ်စေခြင်းကစီရင်ထုံးဖွဲ့တည်းစစ်မတိုက်တဲ့လူတွေကိုစစ်တိုက်ရတဲ့လူတွေဟာမနာလိုမရှုစိတ်ဖြစ်ကြတယ်အောင်ပွဲကရယူခဲ့ရတဲ့အခွင့်အရေးတွေကိုလုံးဝဝေမပေးခြင်းဘူးတဲ့။ဒါပေမဲ့ဒါဝိဒ်ကဒီအချိန်မှာဝင်ပြောတယ်။ဒီစုကျေးစုကိုဒီလိုသဘောမထားကြပါနဲ့။မောင်းပိုင်မစည်းတိုက်ပါဘူး။စစ်မတိုက်ရပေမဲ့သူတို့လည်းသူတို့ရဲ့အငန်းအတာအသီးသီးနဲ့အလုတ်လုတ်ပေးနေကြရတာပဲအညီအမျှဝေယူကြတဲ့။အလွန်တရားမျှတတဲ့ခေါင်းဆောင်ကြီးဒါဝိဒ်ရဲ့အမိန့်ဟာဣသရေလသမိုင်းမှာနှစ်ပေါင်းများစွာဆက်လက်တည်ထောင်သွားတယ်လို့ဆိုပါတယ်။ဟုတ်ပါတယ်။ကျေးဇူးတော်ဟူသည်တကားပိတ်၍ရစကောင်းသောအရာမဟုတ်ပါဘူးဝေမျှရသောအရာဖြစ်ပါလေအဲ့ဒီလိုမုံမြတ်တဲ့စိတ်ဓာတ်အခြေခံကောင်းဟာဒါဝိဒ်ကိုထိတ်တန်းခေါင်းဆောင်ကြီးတယောက်အဖြစ်ဖျားသခင်ရွေးကောက်ခဲ့သောအကြောင်းရင်းတစ်ခုပဲလို့ကျွန်တော်ဆိုချင်ပါတယ်ဒီအကြောင်းတွေကိုအလေးနဲ့ပြန်ပြီးစဉ်းစားလိုက်တော့ခရစ်ဝင်ကျမ်းတွေမှာတွေ့မြင်ရတဲ့ခရစ်တော်ပြသရာဝေမျှခြင်းသဘောတရားတွေကိုအများကြီးကျွန်တော်ဆင်ခြင်နှလုံးသွင်းမိပါတယ်မုံကလေး၅လုံးနဲ့ငါးကလေး၂ကောင်ကိုလူ9တောင်ကိုကျွေးခဲ့တယ်ဆိုတဲ့အဖြစ်တည်းမိနိုင်ပွဲဘယ်လိုမှမရှိပါဘူးပြီးတော့မဝေမျှခင်မှာဒီအတိုင်းတော့မဟုတ်ဘူး ကျေးဇူးတော်ကိုချီးမွမ်းလိုက်ခြင်းဆိုတဲ့အချက်ပဲ။အဲ့ဒါဟာလူအတွင်းနဲ့လွယ်လွယ်စဉ်းစားရင်မေတ္တာပွားများခြင်းရဲ့သဘော။စေတနာမေတ္တာဂရုဏာရဲ့သဘော။ကျေးဇူးတော်ကိုနားလည်ခြင်းရဲ့သဘောပဲ။ပြီးတော့သူ့ကိုယ်ကိုသူရန်သူလက်သူမအံ့နိုင်ခင်ညမှာကျင်းပခဲ့တဲ့ကျေးဇူးတော်ညစာစာပွဲကြီးအကြောင်းဟာရော။ရင်သိမ့်တုန်စရာမကောင်းဘူးလား။တပည့်တော်ဆက်တပါးနဲ့အတူသူရှိနေတဲ့ညစာစာပွဲပေါ့။အထက်ကအတိုင်းပဲကျေးဇူးတော်ကိုချီးမွမ်းပြီးမှမုံနဲ့စပြည့်ကြီးကိုဝေခဲ့တဲ့ကျေးဇူးတော်စားပွဲလीအခုဆိုရင်ကဘာတပွန်းလုံးက35ရာခိုင်နှုန်းသောလူသားတွေဟာဒီကျေးဇူးတော်ညစာစားပွဲကြီးကိုတချို့ကတပတ်တစ်ခါတချို့ကတစ်လတစ်ခါဆိုသလိုခံယူနေကြပြီယုံကြည်သူခရိယန်တွေကိုပြောတာပါစစ်မှန်တဲ့ချစ်ရှင်းမေတ္တာစစ်မှန်တဲ့ကယ်တင်ခြင်းကျေးဇူးမလွဲနိုင်တဲ့ထာဝရအသက်ကိုအာမခံနိုင်လို့ဒီစပွဲဝိုင်းဟာကဘာကုန်ကျဲ့တဲ့လူသားတိုင်းခံယူရစပွဲဝိုင်းဖြစ်ရခြင်းပါပဲဓမ္မရာဇဝင်ပထမစာဆောင်အခန်းကြီး30အငယ်26မှ31အထိဒါဝိဒ်သည်ဇီးကလတ်မျိုးတို့ရောက်သောအခါလက်ရဥစ္စာအချို့ကိုမိမိအဆွေခင်ပွန်းယူရအမျိုးအသက်ကြီးသူတို့ထံသို့ပေးလိုက်၍ထာဝရဘုရား၏ရန်သူလက်မှရခဲ့သောဥစ္စာတဲကသင်တို့အဖို့လက်ဆောင်ကိုကြည်လော့ဟုမှားလိုက်၏ဘေဒလားမျိုးတောင်ယာမုတ်မျိုးယတ္တိယမျိုးအာယောမျိုးရှိဖမုတ်မျိုးအေရှတမောမျိုးယာခလမျိုးရေရမေလလူနေရမျိုးများကေနီလူနေရမျိုးများဟောမာမျိုးခောရာရှန်မျိုးအာသက်မျိုးဟေပြုံမျိုးမှစ၍ဒါဝိနှင့်သူ၏လူတို့သည်တဲခိုတတ်သောမျိုးရွာအရရတ်သို့ပေးလိုက်သည်ယူဒအမျိုးအသက်ကြီးသူများထံသို့တဲ့ဘိုးဘီတို့၏ကျေးဇူးကိုဒါဝိသရိယအောက်မေ့ခြင်းရှိတယ်ဒီအချက်တွေအကုန်လုံးဟာအပြစ်သားတော့အပြစ်သားထာဝရဘုရားကိုတော့ကြောက်ရွံ့တတ်သူလို့ဆိုရမယ်ဒါဝိရဲ့ဘဝတည်းကိုမြင်ကွင်းများပဲဖြစ်ပါတယ်ကျွန်တော်ယုံကြည်သူများအားလုံးတဲ့ကွမေတ္တာသစ္စာနဲ့ငြိမ်းချမ်းရေးဆိုတာကိုရယူလို့သူနှလုံးသားပိုင်ရှင်များအားလုံးအတွက်ယူဆွဲမှတ်ကျုံးနိုင်တဲ့ဘဝပုံသက်တွေများဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်မိษွေအပေါင်းတို့ခင်ဗျာအခုဒါဝိဆိုတဲ့ဖျားသခင်ကိုချစ်သူလူတစ်ယောက်ဟာဆိုရင်ဖြင့်လူတွေကလူတစ်ယောက်အဖြစ်အပြစ်သားတွေကအပြစ်သားအဖြစ်အပြစ်များဝိုင်းဝိုင်းလဲပြီးတော့ဆက်လက်မိုက်မဲဆိုးသွမ်းခဲ့တဲ့အရာတွေများကိုကျွန်တော်တို့ဆက်လက်ပြီးတော့တွေ့ရအောင်မှဖြစ်ပါတယ်လိလာရအောင်မှဖြစ်ပါတယ်အဲ့ဒီအပြစ်သားကြီးတယောက်ရဲ့သရုပ်သကံများနဲ့အတူကျေးဇူးတော်အလင်းရောင်ဒန်းကလေးဟာဘယ်လိုအပြိုင်တီးရှိနေတယ်ဆိုတာကိုဆက်လက်စောင့်မျှော်နားဆွင့်ကြပါရန်ပန်ကြားရင်ဒီကနေ့အစီအစဉ်ကိုရနာလိုက်ပါရစေ
ဒေါက်တာထွန်းမြတ်ဤစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဓမ္မရာဇဝင်ပထမဆုံးအခန်းကြီး31ကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။